တကြောပြန်ကိုဗစ်ကယောဂါကူးစက်မှုတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံကိုရုရှားနိုင်ငံကကိုဗစ်ကယောဂါကာကွယ်ဆေးနှစ်သန်းဒီလကစပေးပို့မှာဖြစ်ကြောင်းမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်မြန်မာနိုင်ငံမှာကယောဂါကူးစက်မှုတွေတိုးလာနေချိန်မှာအကူအညီပေးဖို့ရုရှားကာကွယ်ရေးဌာနအစိုးရအရာရှိတွေကကြေပေးခဲ့တာလို့လည်းဆိုပါတယ်ကာကွယ်ဆေးနှစ်သန်းတောင်းခံတာကိုပေးမယ်လို့ကြေပြေးတဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်ကိုစစ်တပ်ပိုင်မြောက်ဝတီသတင်းမှာဖော်ပြထားပါတယ်ရုရှားနိုင်ငံကထုတ်လုပ်တဲ့ Sputnik V ကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသုံးစွဲခွင့်တရားဝင်အတိမပြုရသေးပေမဲ့မြန်မာနိုင်ငံရဲ့အိန္ဒိချင်းအိန္ဒိယအပါအဝင်အာရှနိုင်ငံတချို့မှာအရေးပေါ်သုံးစွဲဖို့ခွင့်ပြုထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ရုရှားထုတ်ကာကွယ်ဆေး9တန်းရဖို့ကြိုးပမ်းနေကြောင်းရုရှားနိုင်ငံကိုတွားရောက်ခဲ့တဲ့ပြီးခဲ့တဲ့လထဲမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာကာယောဂါတွေကူးစက်မှုနဲ့သေဆုံးမှုတွေစံချိန်တင်တိုးလာနေချိန်မှာပဲမြန်မာစစ်ကောင်းဆောင်ရဲ့ပြောကြားချက်ထွက်ပေါ်လာခဲ့တာပါဒီသတင်းပတ်ထဲမှာပဲယောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာတဲ့နေရာမှာကျန်းမာရေးနဲ့အာဇာဝင်ကြီးဌာနရဲ့တောက်ချာနေည၈နာရီထုတ်ပြန်ချက်အရသေဆုံးသူ64ဦးကူးစက်သူ4320အထိရှိကြောင်းဒါဟာဒီသတင်းပတ်ထဲမှာအများဆုံးဖြစ်ပါတယ်ခင်ဗျာ